ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာအာရှတရဲ့နိုဘယ်ဆုလို့တင်စားခေါ်ဝေါ်ကြတဲ့ရေမွန်မဆိုင်ဆိုင်ဆုကိုမြန်မာနိုင်ငံကမြန်မာနောင်းသတင်းအရီတာချုပ်ကိုဆွေဝင်းဒီကနေ့လက်ခံရယူခဲ့ပါတယ်။သတင်းသမားကိုဆွေဝင်းဟာသတင်းစာစာနယ်ဇင်းသတင်းပညာကိုလက်ကင်ပြုပြီးတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူအဖြစ်အရွေးချယ်ခံခဲ့ရတာပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့ရေမွန်မဆိုင်ဆိုင်ဆုရှင်တွေကိုဒီကနေ့ဆုချီးမြှင့်ပွဲအခမ်းအနားပြုလုပ်ခဲ့တဲ့အကြောင်းမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့စက်တင်ဘာလ9ရက်နေ့တနင်္လာနေ့မှာတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ2019ခုနှစ်အတွက်ရေမွန်မက်ဆေဆေးဆုချီးမြှင့်ပွဲအခမ်းအနားကျင်းပနေတာဖြစ်ပါတယ်ရီမွန်မက်ဆေဆေးဆုကိုမြန်မာနိုင်ငံကမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းတဲ့အတူဒီနေ့အတွက်ဆုချီးမြှင့်ခံရသူတွေကတော့ဖိလစ်ပိုင်နိုင်ငံကဂီတပညာရှင် Royal Karabakh တောင်ကိုရီးယားနိုင်ငံကအနိုင်ကျင့်မှုတိုက်ဖျက်ရေးလှုပ်ဆော်စည်းရုံးသူ Kim Jong Kyi အိန္ဒိယနိုင်ငံကရုပ်တံသတင်းတင်ဆက်သူ Ravish Kumar ထိုင်းနိုင်ငံကလူခွေလှုပ်ရှားသူအခနာ Neela Pandit တို့ဖြစ်ကြပါတယ်မြန်မာနိုင်ငံကမြန်မာနောင်းအယ်ဒီတာချုပ်ကိုဆွေးဝင်းကိုဒီနေ့2019ခုနှစ်အတွက်ရေမွန်မက်ဆေဆေးခေါင်းဆောင်မှုဆိုင်ရာဆုရှိအဖြစ်ရွေးချယ်ချီးမြှင့်ကြောင်းအခုလိုကြေညာခဲ့ပါတယ
် The 2019 Ramon Magsaysay Award for Emergent Leadership ကိုဆွေးဝင်မြန်မာ has one of the most challenging environments for the practice of journalismin Asia, with its history of military rule and weak civic institutions, building an independent...
The House of Gugunetra, Raymond Messiasi, Gaunlamu Sanya, Sushingara, Gosewin Pipare, Manangaha, Dren Media, Dren Amari, Kek Kek Seng Khamu, Miyazone, Yensai Niyare, Asha Nangan, Nidhira, Danangan Pipare, Manangaha, Tamayinjaoya, Soyele, Seo Choyi, Alma, Yepat, Poezidi, Anagere, Nangamah.
ကိုဆွေဝင်းဟာလွတ်လပ်ပြီးတော့ကျင်းဝင်းတိတ်ခါနဲ့ကိုက်ညီတဲ့လူမှုဘဝတွေအကြောင်းထဲထဲဝုံဝုံစုံစမ်းဖော်ထုတ်ရေးသားတဲ့စာနယ်ဇင်းပညာကိုလက်ကင်ပြုပြီးတော့တရားမျှတမှုနဲ့အမှန်တရားရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူဖြစ်တာကြောင့်ဒီစုကိုချီးမြှင့်တာဖြစ်ကြောင်း Raymond Magsaysay ဆုရဲ့ Foundation တာဝန်ခံကပြောသွားတာပါဒီကနေ့ကျင်းပတဲ့ Raymond Magsaysay ဆုရှင်ကိုဆွေဝင်းကိုတိုင်ဆုတက်ရောက်ယူခဲ့တာဖြစ်ပါတယ် Raymond Magsaysay ဆုရှင်ကိုဆွေဝင်းကဆုကိုကိုတိုင်လက်ခံရယူပြီးတဲ့နောက်မှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲဖွဲ့စည်းပုံအခြေခံဥပဒေအောက်သတင်းမီဒီယာသမားတွေလက်ရှိရင်ဆိုင်တွေ့ကြုံနေရတဲ့အခြေအနေတွေကိုအခုလိုပြောသွားပါတယ်
။ According to the current constitution, however, the military remains the most dominant force in our country, which controls key ministries and holds one quarter of seats in the legislature. The predominance of the military rules in a number of ethnic minority areas.And the right of nationalism is the major challenge facing the
မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာနိုင်ငံပေါ်မှာအတော်လေးလွှမ်းမိုးထားပါတယ်လွတ်တော်ရဲ့လေးပုံတစ်ပုံနဲ့အစိုးရအဓိကနေရာတွေကိုစစ်တပ်ကယူထားပါတယ်အခုလိုမျိုးစစ်တပ်ကြီးဆိုးပြီးတော့တိုင်းသားဒေသတွေကတိုက်ပွဲတွေဖြစ်နေတာနောက်အမျိုးသားရေးဝါဒခေါင်းထောင်လာတာတွေကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအတွက်ချင်းချောက်မှုတွေဖြစ်နေပါတယ်
2019ခုနှစ်အတွက် Raymond Magsaysay ဆုရှင်ကိုဆွေဝင်းကလက်ရှိမြန်မာသတင်းမီဒီယာတွေရဲ့အခြေအနေစိန်ခေါ်မှုတွေကိုပြောဆိုခဲ့တာပါမြန်မာနောင်အယ်ဒီတာချုပ်ကိုဆွေဝင်းဟာ Raymond Magsaysay ဆုချီးမြှင့်ခံရတဲ့ခုနှစ်ဦးမြောက်မြန်မာနိုင်ငံသားဖြစ်ပါတယ်အာရှတိုက်ရဲ့နိုဘယ်ညဉ့်ဉျာဉ်ရေးဆုလို့နှိုင်းယှဉ်ခေါ်ဆိုကြတဲ့ Raymond Magsaysay ဆုကိုတော့1958ခုနှစ်မှာစတင်ချီးမြှင့်ခဲ့တာဖြစ်ပါတယ်1959ခုနှစ်မှာတော့မြန်မာနိုင်ငံကသတင်းစာဆရာဦးလောယုံပရဟိတအလှူရှင်ဒေါ်တီတီလူး2002ခုနှစ်မှာတော့ဒေါက်တာစင်တီယာမောင်2009ခုနှစ်မှာတော့ကရင်တက်ကြွလှုပ်ရှားသူကစောဝါ2013ခုနှစ်မှာတော့မြေတားဖွံ့ဖြိုးရေးဖောင်ဒေးရှင်းတည်ထောင်သူကချင်အမျိုးသမီးလဖိုင်ဆန်းရော်နဲ့2015ခုနှစ်မှာတော့နိုင်ရီကူညီမှုအသင်းတည်ထောင်သူဦးကျော်သူတို့ရရှိခဲ့ပြီးဒီနေ့2019ခုနှစ်အတွက်ကတော့မြန်မာနောင်းအယ်ဒီတာချုပ်ကိုဆွေဝင်းစုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်ရှင်